ရွေးကောက်ပွဲနီးလာချိန်အင်တာနက်အွန်လိုင်းပေါ်ကသတင်းတူသတင်းမှားတွေများစွာထွက်ပေါ်လာတာကိုအစိုးရဘက်ကတော့ထိတ်ချုပ်ကန်တွယ်မယ်လို့ဆိုနေပါတယ်။အွန်လိုင်းပေါ်ကအမုန်းစကားတွေနဲ့သတင်းတူတွေဟာလာမယ့်ရွေးကောက်ပွဲအတွက်ဘလောက်တက်ရောက်မှုတွေရှိနိုင်ကြလဲဆိုတာရွေးကောက်ပွဲလေ့လာသူတွေကိုကျွန်မမိခမေးမြန်းထားပါတယ်။မြန်မာနိုင်ငံမှာအသုံးပြုသူတန်း20ကျော်ထိရှိတဲ့ Facebook လူမှုကွန်ရက်ဟာသတင်းဖြန့်ဝေမှုအတွက်အရေးပါဆုံးနေရာတစ်ခုဖြစ်လာပါတယ်။နေ့စဉ်လူမှုဘဝအတွက်အရေးပါသလိုပဲလူမှုကွန်ရက်အွန်လိုင်းဟာအမုန်းစကားလှုံ့ဆော်မှုတွေနဲ့သတင်းတုသတင်းမှားတွေအများဆုံးပေါ်ပေါက်ရာနေရာတစ်ခုလည်းဖြစ်လာပါတယ်။လက်တလုံးရွေးကောက်ပွဲနီးလာချိန်မှာအမုန်းစကားနဲ့သတင်းတုသတင်းမှားတွေကို Facebook ပေါ်ဖြန့်ဝေပြီးနိုင်ငံရေးအမျက်ထုတ်တာတွေရှိနေတာမို့ဒီအပိုင်းကိုသေချာကန့်တွယ်နိုင်ဖို့အစိုးရဘက်ကကြိုးစားမယ်လို့နိုင်ငံတော်အတိုင်ပင်ခံညွှန်ကြားရေးမှူးချုပ်ဦးစောထေကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်
။ကျွန်တော်တို့ဒီ social media monitoring team ပေါ့နော်မူဝါဒချတာလေနော်အဲ့ဒါကကျွန်တော်တို့အထက်ဟိုသမရာကြီးအတိုင်ပင်ခံပုဂ္ဂိုလ်မူဝါဒချတာလေအဲ့တော့ဗာလဲဆိုနံပါတ်1ကတော့နိုင်ငံသားတွေအကျင့်စာရိတ်တာပြည်ပြားစီတဲ့ကိစ္စနံပါတ်2ကရရွာတင်ရင်အေဂျင့်မှုပြပြစေတဲ့ကိစ္စနံပါတ်3ကတော့ကျွန်တော်လိန်ပေါ့နော်လိန်အသာပေးတဲ့ဟာမျိုးတွေကိစ္စနံပါတ်4ကတော့ကျွန်တော်တို့အဲ့လိုမျိုးလူမျိုးရေးဘာသာရေးပေါ့နော်အဲ့လိုမျိုးနှိုးဆော်တဲ့ကိစ္စပေါ့ဒီကိစ္စတွေကိုကျွန်တော်တို့ကစောင့်ကြည့်ပြီးတော့ဆောင်ရွက်ချက်တွေရှိ
ရွေးကောက်ပွဲအတွက်ရည်ရွယ်ချက်ရှိရှိနဲ့အုပ်စုတစုကငွေပုံပေးတာ Facebook group တွေ page တွေဖွင့်ပြီးတဲ့တူတရင်မှာဖြန့်ဝေမှုတွေကိုလည်းစစ်စစ်တွေ့ရှိထားရတယ်လို့သူကပြောပါတယ်။ဒါရီနဲ့ပတ်သက်ပြီးပအဝင်ပတ်သက်သူတွေကိုဖော်ထုတ်အရေးယူသွားမယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့လည်းလူမှုကွန်ရက်ပေါ်မှာနိုင်ငံရေးအမျက်ထုတ်သူတွေရဲ့လှုပ်ဆောင်မှုအပေါ်အစိုးရဘက်ကထိမ့်သိမ့်မှုပိုင်းကအင်မတန်အားနည်းနေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်တဲ့တင်းတွေပြန့်နှံ့မှုနဲ့ပတ်သက်ပြီးလေလာစောင့်ကြည့်မှုတွေလုပ်နေတဲ့ဟုတ်တယ်မဟုတ်ဘူးအဖွဲ့ရဲ့အချက်အလက်လေလာစောင့်ကြည့်သူဦးတက်မင်းကတော့လက်ရှိလူမှုမီဒီယာမှာသတင်းတူသတင်းမှားတွေပြန့်နှံ့နေမှုနဲ့ပတ်သက်လို့အထူးသတိရှိဖို့လိုအပ်နေတယ်လို့သူကဆိုပါတယ်။
ခလာအတွင်းမှာတွေ့ရှိရတာကဟိုပေါ့လာတိုင်းလာတိုင်းမှာဟိုပြန်မြ200ဝန်းကျင်လောက်တော့ရှိရပါတော့။သတင်းမှားတွေကောနောက်တစ်ခုကဟိုပေါ့ဒီ wrong information ပေါ့သတင်းချက်လက်အကျန်းတွေပေါ့မတိမပြုတ်ရသေးတဲ့သတင်းမျိုးတွေကိုလူတွေကသူတို့သူတို့တင်နေကြတယ်ပေါ့။ပုံပြန့်မြန်တာပေါ့ပြန့်မြန်တဲ့အခါမှာအာ impact တွေကဒီပို့ပြီးတော့ကြီးမားလာတယ်။အမည်မခေါ်တဲ့အကောင့်တွေပေါ့နော်အကောင့်ပုံးတွေပေါ့အကောင့်ပုံးတွေနဲ့ဟိုတစ်ဖက်ဖက်ကိုထောက်ခံတဲ့သူတွေကနောက်တစ်ဖက်ကိုဟိုအမှားတွေအမိုးကစားမျိုးတွေနဲ့တိုက်ခိုက်နေတာမျိုးတွေဝေဖန်နေတာမျိုးတွေဝါဒဖြန့်နေတာမျိုးတွေတွေ့ရပါတယ
်။လူမှုကွန်ရက် Facebook ဘက်ကလည်းသူတို့ချမှတ်ထားတဲ့လူမှုစံနှုန်းနဲ့မညီတဲ့အကြောင်းအရာတွေကိုဖြုတ်ချအရေးယူမှုတွေလှုပ်ဆောင်သွားမယ်လို့ထုတ်ပြန်ထားပေမဲ့နိုင်ငံရေးလူမှုရေးနဲ့ဘာသာရေးအရာလှုပ်ဆောင်မှုပိုင်းတွေမှာတော့ဗလိုက်မှုတွေရှိနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။အမုန်းစကားတည်င်းတူတည်င်းမတွေဖြစ်လာရင်2020ရွေးကောက်ပွဲချုံချုံမောမောအောင်မြင်ဖို့ခက်ခဲနိုင်တယ်လို့ဆိုလာသူကတော့ Pace အဖွဲ့ကစာရေးကြော်စွာမြင်ပါ
စစ်မှုတွေကောင်းတာတော့ဗျာ COVID-19 ကိုပြောပြီးတော့မှလူတွေမဲပြီးကျင်စိတ်တွေမဲသွားအောင်မဲမပြေးကျင်လာအောင်အဲ့ဒါမျိုးတွေလှုပ်ဆိုရင်ဆိုတော့စစ်မှုတွေကောင်းတာပေါ့အဓိကတော့ကျွန်တော်တို့ကလက်လက်ဆွာထုတ်ဖို့ပြောဆိုခွင့်နဲ့တရင်းလူတွေမှနဲ့ကိုတော့ကျွန်တော်တို့ရောထွေးပြီးတော့အရေးယူတာမျိုးတော့လေကျွန်တော်တို့ကိုလက်မခံဘူးအဲ့နှစ်ခုကတော့လေကျွန်တော်တို့ကတတိကြီးကြီးနဲ့ကျွန်တော်တို့ကန်တရမ်းတွေယူစားတယ်။မဟုတ်ဆိုရင်ကျွန်တော်တို့လွတ်လပ်စွာပြောဆိုဖို့ကအထိကိတ်သွားနိုင်တယ
်။မကြခင်နိုင်ငံရေးပါတီတွေတရားဝင်မဲဆွေစည်းရုံးဝင်ရလာတော့မှဖြစ်လို့ Facebook လူမှုကွန်ရက်ပေါ်မှာပြိုင်ဆိုင်မှုတွေပိုပြီးပြင်းထန်လာနိုင်ခွင့်ရှိပါတယ်။လက်ရှိကာလမှာ COVID ကူးစက်မှုမြင့်နေတာကြောင့်မဲဆွေစည်းရုံးရေးပိုင်းကို Social Media တွေကနေလုတ်ဆောင်မှုစူးစမ်းလာရီရှိနေတာမို့အစိုးရအနေနဲ့ကကော်မရှင်အနေနဲ့ပါဒီပေါ်ထိထိရောက်ရောက်ဂင်တွေ့ဖို့လေလာစောင့်ကြည့်သူတွေကထောက်ပြနေကြပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။